ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုကင်တွယ်ဆွေးနွေးနေတဲ့ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကျက်အတဲတွေနဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကိုဖြေရှင်းနိုင်မှုအတွက်အရေးပေါ်အစီအစဉ်ခေါ်ယူသင့်တယ်လို့မြန်မာရိုဟင်ဂျာအဖွဲ့ UK ဘီရာရို UK ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။လက်တလောရခိုင်ပြည်နယ်အတွင်းမှာရခိုင်တော်တော်အေအေန ချမှတ်ထားတဲ့ယာယီအစီအမံတွေကိုလည်းချက်ချင်းအကောင့်ထဲပေါ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာရိုဟင်ဂျာအဖွဲ့ UK ကတိုက်တွန်းထားပါသေးတယ်။မြန်မာရိုဟင်ဂျာအဖွဲ့UK ဥက္ကဋ္ဌဦးထွန်းခင်ကလည်းစစ်ကောင်စီကရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအတင်းအကျပ်စစ်သားစုဆောင်းနေကြောင်းနဲ့ရခိုင်မှာရိုဟင်ဂျာတွေကိုတွာလာမှုကန့်သက်ထားတဲ့အတွက်ထွက်ပြေးဖို့မလွယ်ကူဘူးလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မကြသေးခင်ကပဲရိုဟင်ဂျာလူငယ်တရားခန့်ဟာမြန်မာစစ်ကောင်စီရဲ့အတင်းအကျပ်စစ်သားစုဆောင်းတာကိုခံခဲ့ရပြီးတချို့ကတော့ရှေ့တန်းစစ်မျက်နှာကိုပို့ဆောင်တာခံနေခဲ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။